မြမသမိုင်းဖြစ်စဉ်အလုံးအားရှင်းလေးလုံးအရေးတော်ပုံနဲ့ဆက်ဆက်ပေါ်ပေါက်လာတာဖြစ်လို့တာမန်နေဒူးနည်းမြက်လိုမျိုးဆက်သစ်တွေတည်ုံလောက်တာမျိုးနဲ့မလွန်လောက်ပဲမြန်မာနိုင်ငံမှာအုပ်ချုပ်သူအစိုးရတွေကအတိအမှတ်ပြုနိုင်ဖို့လိုတယ်လို့တက်ကြွလှုပ်ရှားသူတွေကပြောပါတယ်မိုင်းမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
လွန်ခဲ့တဲ့28ရက်နေ့ကမြန်မာနိုင်ငံမှာလူလူအင်အားအကြီးအမားဆုံးပါဝင်ခဲ့တဲ့ရှင်းလေးလုံးအရေးတော်ပုံကြီးဖြစ်ခဲ့တာကြောင့်အယက်သားအစိုးရလို့ခေါ်တဲ့ဒီမိုကရေစီအစိုးရလက်ထက်မှာနိုင်ငံတော်ဝန်လုံးအထိမ့်မဲ့ပွဲတွေကိုကျင်းပခဲ့ကြပါတယ်မြန်မာနိုင်ငံရဲ့ဒုတိယမြို့တော်ဖြစ်တဲ့မန္တလေးမြို့မှာတော့ရှင်းလေးလုံးနေ့ကိုကျင်းပခဲ့ကြပုံကိုရှင်းလေးလုံးငွေရတုဆုံးဖြတ်ချက်အကောင့်ထယ်ဖော်ရေးကော်မတီဝင်88ကျောင်းသားဟောင်းကိုညင်ကြီးကျော်ကအခုလိုပြောပြပါတယ
်ရှင်းလေးလုံးကတော့ဒါနှစ်စီကျင်းပပြုလုပ်ရမှာပွဲတစ်ခုလို့ကျွန်တော်တို့မြင်ပါတယ်ကျွန်တော်တို့မန္တလေးနေလဲဆိုလို့ရှိရင်မြန်မာနိုင်ငံဒီမိုကရေစီနေ့လို့သတ်မှတ်ပေါ်ပါဖို့တော့မှကျွန်တော်တို့ကြိုးစားခဲ့ကြတာပါလက်ရှိနိုင်ငံရေးဖြစ်ပေါ်မှုပေါ်မှာကျွန်တော်တို့ရှင်းလင်းလို့ဝေတုဆုံးဖြတ်ချက်တွေဘယ်လိုထပ်ပြီးတော့တံပိုးအကောက်ထဲပေါ်နိုင်မလဲဆိုရဲနိုင်ငံရေးစုစည်းစကားဝိုင်းတဲ့အတူကြည့်ပါတာပ
ါတရားပြည်နယ်လိုက်ကော်မြို့မှာလဲခန်းနာပွဲကိုတပိတ်စကန်ဖွင့်ခဲ့တဲ့ဖုံးတော်ကြီးတောင်းမှာကျင်းပခဲ့တယ်လို့ခရီးရန်အာစီဖျားရှိခိုးတောင်းမှာလဲဝိပြုစုတောင်းတာတွေလုပ်ခဲ့ကြတာပါကရင်နီပြည်လူငယ်များတက်မကအတိုင်ပင်ခံကိုကျော်ထင်အောင်ကတော့ရိုက်ကော်မြို့မှာရှင်းလင်းလုံးရေးတော်ပုံပွဲကိုဘာကြောင့်ကျင်းပရသလဲဆိုတာကိုအခုလိုပြောပြပါရစ
ေ။ဝင်လင်းလာတဲ့ကာလအနေထားတရရရောပြည်သူရွေးချယ်တဲ့အစိုးရတရတက်လာတဲ့အချိန်မှာဒီလိုခင်းကျင်းတရဖြစ်ပေါ်ဖို့အတွက်ကိုရှင်းလင်းလုံးကာလမှာအသက်သွေးရှိပြီးဆက်ခဲ့ကြတဲ့ဒီမိုကရေစီရေးကြိုးပမ်းခဲ့ကြတဲ့သူတွေကိုအတိအမှတ်ပြုအောင်မေ့မှုရယ်သူတို့မျှော်မှန်းထားတဲ့ဒီမိုကရေစီနိုင်ငံတရပေါ်ထုံးဖို့အရေးမှာအခုလိုအပ်နေသေးတဲ့အချက်လက်တွေအပြေဝခံစားနိုင်ဖို့အတွက်ဆက်လက်ကြိုးပမ်းရမယ့်အနေအထားနဲ့လက်ရှိလုပ်ကိုင်ဆောင်နေတဲ့ငင်းချိုင်းဖြစ်စဉ်တွေနဲ့ဖယ်ဖယ်ပြီးတော့စုတည်ဆောက်ဖို့အတွက်နောက်မျိုးဆက်လူငယ်တွေကနေပြီးတော့ဒီအပေါ်မှာလည်းသိရှိပြီးတော့ဂုံကျေးဇူးတွေကိုအတိမတ်ပြုဖို့ရောလက်ဆင့်ကမ်းသမိုင်းပေးတာဝန်ကိုဆက်လက်ထမ်းဆောင်နိုင်ဖို့အတွက်ကိုပါဒါအတိမတ်ပြုလုပ်ကိုင်ဆောင်ရရှင်ပဲဖြစ်ပါရခင်ဗျ
။အလားတူသခိုင်းတိုင်းရန်ကုန်တိုင်းမကွေးတိုင်းမွန်ပြည်နယ်စတဲ့တိုင်းနယ်ပြည်နယ်တွေမှာလည်းနေရာတော်များများမှာလူထုလူဒန်းစားပေါင်းစုံကရှင်းလင်းလုံးအရေးတော်ပုံအောက်မေ့ခြင်းအထိမ့်မဲ့ပွဲတွေကိုကျင်းပခဲ့ပါတယ်။ရှင်းလင်းလုံးလူထုအရေးတော်ပုံကြီးဖြစ်ပေါ်ခဲ့တဲ့အတွက်မြန်မာနိုင်ငံရေးမှာသမိုင်းဆိုင်ရာအထောက်အထားတွေဖြစ်ပေါ်ခဲ့ရသလိုလက်ရှိမြန်မာနိုင်ငံရေးဖြစ်စဉ်တွေတိုင်းရင်းသားရေးရာကိစ္စတွေနဲ့လည်းဆက်ဆက်နေတာကြောင့်တမန်နေဒူးနေမြက်ရက်တရက်မဟုတ်တလို့နောက်မျိုးဆက်တွေတိနာလေရောအထိမ့်မဲ့လောက်တာနဲ့တော့မလုံလောက်ဘူးဆိုပြီး88ကျောင်းသားဟောင်းကိုကြီးကျော်ကပြောပါတယ
်ဒီနေ့ဖြစ်ပေါ်နေတဲ့နိုင်ငံရေးဖြစ်ပေါ်ရောက်လာမှုတွေတိုးပြက်မှုတွေအပြည့်အစုံနိုင်ငံရေးမှာဖြစ်ပေါ်လာမဲ့ဆရဲဒီမိုကရက်တစ်နိုင်ငံနောက်ပြည်ရေးဆွေးနွေးရေးမျိုးစားရေးတွေအားလုံးဟာတကယ်တော့ဒီရှင်းလင်းလို့ဆိုတဲ့အရေးတော်ပုံကြီးကလေပေါ်ပေါက်လာတာပါကျွန်တော်နိုင်ငံရဲ့သမိုင်းဖြစ်စဉ်မှာလူထုပါဝင်မှုအခန်းကဏ္ဍမှာအမြင့်မားဆုံးလို့ပြောလို့ရတဲ့ဒီစီရီလိုရေတော်ပုံကြီးဟာတော့တာမန်ရတရမဟုတ်တယ်လို့နောက်လာတော့သားပြည်ုံဆိုတဲ့အခြေထားလောက်တဲ့မလုံလောက်ဘူးလို့ပြောပါတယ
်တကယ်တော့ရှင်းလင်းလုံးရေတော်ပုံကြီးဟာ28နှစ်တာရှိသွားပြီမဲ့ဒီရေတော်ပုံကြီးမှာအသက်ပေးသွားခဲ့သူတွေရုပ်ပိုင်းစိတ်ပိုင်းဆိုင်ရာထိခိုက်ဒဏ်ရာရသူတွေနဲ့ပတ်သက်လို့မှတ်တမ်းမှတ်ရာတွေကိုဘယ်အစိုးရလက်ထက်မှာမှတရားဝင်ထုတ်ပြန်တာတွေမရှိသေးတယ်လို့သမိုင်းဆိုင်ရာအထောက်အထားအချက်လက်တွေကိုကြီးကြီးကျယ်ကျယ်စုဆောင်းတာမျိုးတွေလည်းမရှိသေးပါဘူးဒီအတွက်တေဆုံးပြောက်ဆုံးစည်းရင်းတွေလည်းအထူးကြထပ်ပေါ်လာတာတွေလည်းမရှိသေးပါဘူးပြီးခဲ့တဲ့ဆယ်စုနှစ်နှစ်ခုကျော်ကတော့ရှင်းလင်းလုံးအထိမ့်မဲ့ရေးတော်ပုံပွဲတွေကိုတိတ်ဆိတ်ငြိမ်သက်စွာနဲ့လျှို့ဝှက်ကျင်းပခဲ့ရသလိုအထိမ့်မဲ့ပွဲတွေလုပ်ခဲ့တဲ့အတွက်ရဟန်းရှင်လူကျောင်းသားပြည်သူတွေကလည်းနိုင်ငံရေးပုံမှန်တွေနဲ့အေးအေးယူထောင်ချခံရတာတွေရှိခဲ့တယ်လို့အလုတ်ဖြုတ်ခံရတာတွေလည်းရှိခဲ့ပါတယ်။အခုမကြာခင်ကမှတက်လာတဲ့ဒီမိုကရေစီအစိုးရလက်ထက်မှာရှင်းလင်းလုံးရေးတော်ပုံထိမ့်မဲ့ပွဲကိုပထမအဆုံးအကြိမ်ဖြစ်လွတ်လပ်ပွင့်လင်းစွာကျင်းပခဲ့ကြတာဖြစ်ပါတယ်။ရှင်းလေးလုံးရေးတော်ပုံဟာမြမသမိုင်းမှာထူးခြားတဲ့လူထုလူဒန်းစားပေါင်းစုံပါဝင်တဲ့ရေးတော်ပုံကြီးဖြစ်ခဲ့ပြီးလက်ရှိအစိုးရတစ်ဟာလည်းဒီရေးတော်ပုံနဲ့ဆက်ဆက်ပြီးပေါ်ပေါက်လာတဲ့အစိုးရဖြစ်တယ်ဆိုပြီးနိုင်ငံတကာကအသိအမှတ်ပြုခဲ့တယ်လို့တက်ကြွလှုပ်ရှားသူတွေကလည်းပြောဆိုခဲ့ကြပါတယ်ရှင်